စ်ကောင်စီရဲ့ထောက်ပို့စစ်သည်မော်6စီးဟာဒီလ16ရက်နေ့ကရွှေကူကနေဗမော်ကိုစံတက်လာတာမှာ KIA နဲ့ PDF တပ်တွေကအနည်းဆုံး3နေရာလောက်ကနေကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။မနေ့တုန်းကတော့ဒီစစ်သည်မော်တွေကိုဗမော်မြို့နယ်စင်ခန်းရွာမှာစိုက်ကပ်ထားပါတယ်။ဒီနေ့မနေ့မှာတော့စင်ခန်းအထက်ကောင်းတုံအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စာဝတီးရွာကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာတွေရှိခဲ့တဲ့အကြောင်းဒေသခံတူက VOA ကိုပြောပါတယ်။
ဒီနေ့အဆန်သွားတဲ့ဂျင်းမိုးတွေကစင်ခန်းမှာပဲရှိသေးတယ်။ဂျင်းမိုးနယ်ပေါ့ဗျာ။စင်ခန်းရဲ့အကောင်းတူတော့တောင်းတူနားမှာတော့ကုန်းမမှာဘလကဆိုးကြီးတိုက်ပွဲဖြစ်တယ်လေ။ရေရစီပါဗျာ။နောက်တစ်ခါဒီကလေးနိုင်လောက်ပေါ့အဲ့ဒီတောင်းတူရဲ့ဆက်ပေါ့။ဒါကြီးကိုတဲ့လီနဲ့ဘုံချရတယ်လို့ကြည့်ရတယ်။ဒီရွာရဲတော့မကြောက်ဘူးရွာ။ဒီနောက်မှာရေရှိရမြေကမ်းပြီးမှာတော့
အရာဝတီမြေကမ်းတလျှောက်ဗမော်မြို့နယ်တဲကရွာ3ရွာလောက်ကိုစစ်တိုက်လေရင်တွေနဲ့ဘုံကျဲတာရှိတယ်လို့ဗမော်နဲ့မန်စီအခြေဆိုင်စစ်ကောင်စီတပ်ကနေလဲလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိခဲ့တဲ့အကြောင်းနောက်ထပ်ဒေသခံတို့ကခုလိုပြောပါတယ
်ဒီမြောက်လေကုန်းတူအဒီတွင်မှာတော့ဗောဒီအဲ့ဒါမှ PDF ပေါ်မှာဒီနေရာဆောင်နေလားအဲ့ဒီလေနာရံရမကျေဖိတာနဲ့ပုံလာကြည့်ရလေ။ဟိုဒီပမုမန်စီရီဖန်ခါကူအဘရာဟိုအမျိုးစီးရလန်တီပရီမီယာ။ဒီမနေ့ကြည့်တာတဲ့ကုန်းတုံညလေဟိုတင်းချိုင်းနာဖဲမှာတကြည့်တာတဲ့ဒီဝါလီဟိုဘလုံးကွေးမရောချရတယ်။လီပြမိုင်းကျလာ
။အေယာဝီမြစ်အရှိဘက်ကန်ကမြလေကောင်းတုံစာဝတီစားတဲ့ကျေးရွာတွေနဲ့နောက်ဖက်ကန်ကနန်းခုတ်ဘူတောင်စတဲ့ကျေးရွာကဒေသခံအများစုကတော့ဗမော်နဲ့မန်စီမျိုးပေါ်တွေကိုပြီးခဲ့တဲ့ရက်တွေကတည်းကတင်းရှောင်နေကြတာပါကချင်လွတ်လပ်ရေးအဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စေကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိတယ်လို့မြေပြင်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းအခုလိုပြောပါတယ
်ဗမော်အောက်ပေါ့ရှင်ခမြတ်သားဘက်မှာဒီကနေ့လင်းနိုင်ကျော်ကတည်းကလည်းဟိုချစ်ဖိတာနဲ့လာပြီးမှသူလေးစင်းလာပြမဘုံကျဲတယ်ဆိုတော့ကြားပါလေ။ဒါမဲ့ဒီပြည်ရဲ့တည်ရင်ဒီလိကြကိုတော့ခုတည်းကတော့ကျွန်တော်တို့စီမားမတက်သေးဘူးခင်ဗျ။အဲနောက်တစ်ခုရှိတာကတော့အဲဒီနေပြည်တော်နဲ့လည်းတော်ကျက်လာပြမခုခံတိုက်ပွဲကြီးဆက်တိုက်ဆိုလို့ဖြစ်တယ်ဆိုတော့ကြားပါလေ။အဲ EOD နည်းရဲ့အဲချက်ပဲချမ်းတို့အနောက်ပဲချမ်းတို့နှစ်ဖက်စလုံးမှာဖြစ်တဲ့သဘောရှိပါလေ။
စစ်သည်မော်တွေကတော့စင်ခန်းရွာကနေညလေရွာဘက်ကိုစံတက်လာနေကြောင်းနဲ့လောလောဆယ်ဘယ်နေရာအထိရောက်နေပြီဆိုတာတော့မသိရသေးကြောင်းလည်းပြောပါရယ်စစ်ကောင်စီရဲ့စစ်သည်မော်တွေဒီလ16ရက်နေ့ကရွှေကူမြို့ကစံတက်လာချိန်မှာဒုတိယမြင်းချင်းမှာ108မမရှော့တိုက်တုံးနဲ့ပစ်ခတ်ခဲ့ကြောင်းမြို့လား PDF ကသတင်းထုတ်ပြန်ထားပါရယ်ရွှေကူမြို့နယ်ဇင်ပုံကျေးရွာမှာလည်းစစ်သည်မော်လုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေနဲ့KIA PDF ပူးပေါင်းတပ်တွေအကြားဒီလ16ရက်ညနေပိုင်းကနေ18ရက်နေ့မနေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။18ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့နန်းဖက်ကအကြားနန်းခိုင်တရားအနီးမှာစစ်ကောင်စီစစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့ကုတ်ခိုင်မြို့နယ်မိုင်းယူကျေးရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီတပ်ရဲ့ဗမော်ဘက်ကတက်လာတဲ့စစ်သည်မော်တွေနဲ့ရှမ်းမြောက်မူဆယ်ဘက်ကတက်လာတဲ့စစ်ကြောင်းတွေဟာလက်ရှိစည်ရေးတင်းမာနေတဲ့လိုင်ဇာဘက်ကိုအင်အားဖြည့်ဖို့နဲ့ဗမော်မြေကြီးနားလမ်းကိုထိန်းချုပ်ဖို့ဖြစ်နိုင်ကြောင်း KIA ကသုံးသပ်ထားပါတယ်
။ကျင်းနာဗမော်ကလန်ဘက်ကဒီစစ်ကြောင်းတွေကိုပြန်ပြီးမှကူညီဖို့အဲကျင်းနာဗမော်ကလန်ကိုသူတို့ထိန်းချုပ်နိုင်ဖို့အတွက်ကြိုးစားတဲ့အစစ်ကြောင်းတွေဖြစ်မယ်လို့ကျွန်တော်လည်းသုံးသပ်ပါတယ်ခင်ဗျာ။
KIA ဌာနချုပ်လိုင်ဇာဒေတာဘတ်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်စီးရဲတင်းမာမှုတွေမြင့်တက်နေတာပါခင်ဗျာ။